Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ16ရက်နေ့တောက်ချန်ဒီမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ပြောပြပေးမယ့်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီကမြန်မာစစ်အစိုးရကို ICC ကအရေးယူပေးဖို့တိုက်တွန်းလိုက်ပါတယ်မြန်မာစစ်ကောင်စီကပြုလုပ်တဲ့ရွေးကောက်ပွဲကိုလက်မခံဖို့အာဆီယံကို EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်ယူကရိန်းနိုင်ငံကိုအစ်မြင့် Patriot ဒုံးခွင်းဒုံးတွေအမေရိကန်ကပေးပို့လိုက်ပါတယ်ဒီအကြောင်းတွေကိုပြောပြမှာပါမတ်သိကြီးထိုင်ရေ
ကောင်းပါပြီရှင်တရင်းနေပြီးမှာတော့ KNU နဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်နေရက်တင်းရှောင်ရသူတွေတစ်နှစ်ကျော်ကြာတဲ့အချိန်ထိနေရက်ရင်မပြတ်နိုင်သေးတဲ့အခြေအနေကိုအရင်ဆုံးနှားစင်ချရဖို့ရှိပါတယ
်ပြန်ဘောကဘလို့အခက်ခဲနေဖြစ်ရဆိုလေးတိကောမှာတော့တရားတော်တို့အခွင့်မပေးသေးဘူးလေဒီဘက်ကကတော့တို့အခုဘက်ကကမှပြန်နေတဲ့လူလေးဟိုမေဝါကီမှပြန်နေတဲ့လူကတော့မြို့ထဲမှာသွား
မကြခင်မှာနားဆင်ချရပါမယ်ရှင်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အခြေအနေဆက်လက်ဆိုးရွားတဲ့အထူးစိုးရိမ်စရာနိုင်ငံအဖြစ်အမေရိကန်ကသတ်မှတ်လိုက်တဲ့အကြောင်းနောက်ကဘာတလွားငွေကြေးဖောင်းပွမှုကလာမဲ့နှစ်သစ်မှာရောအခြေအနေဘယ်လိုရှိလဲဆိုတဲ့သတင်းဆောင်မတွေကိုလည်းတင်ပြပေးမှာဖြစ်ပါတယ်နောက်ပိုင်းမှာတော့မြမအရေးသုံးသက်ချက်ချမရေးနဲ့တိုင်းရင်သတင်းလှော်အစီအစဉ်တို့ကိုနားဆင်ချက်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စုံမင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးကြပါအောင်ရှင
်။အစိမ်းမြန်ပက်ထရီယော့ဒုံးခွင်းဒုံးတွေကိုအမေရိကယူကရိန်းနိုင်ငံလေကြောင်းရန်ကာကွယ်ရေးအတွက်အမေရိကန်ကပေးပို့မယ်ဆိုရင်ရန်လူတဲ့လောက်ရအဖြစ်အမြန်ဆုံးတုံ့ပြန်မယ်လို့ရုရှားနိုင်ငံရေးဝန်ကြီးကကြက်တာပရီနီကသတိပေးလိုက်ပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုကိုတုံ့ပြန်မှုအတွက်ဒုံးခွင်းဒုံးတွေကိုဖျက်ချထားတာဟာပဋိပက္ခကြီးထွားအောင်အမေရိကန်ကလှုပ်ရှားရောက်လိမ့်မယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇက်ခရိုရိုဘတ်ကပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ရုရှားဘက်ကဘယ်လိုတုံ့ပြန်မယ်ဆိုတာကိုတော့သူ့အနေနဲ့ထုတ်ဖော်မပြောဆိုပေမဲ့အဲ့ဒီလိုထောက်ပံ့ထားတဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားရဲ့တရားဝင်ပြစ်မှတ်တွေဖြစ်လာနိုင်တယ်ဆိုတာအမေရိကန်အနေနဲ့မှန်ကန်တဲ့ကောက်ချက်ဆွဲတင်တယ်လို့ပြောပါတယ်။ဒါ့အပြင်အဲ့ဒီလိုယူကရိန်းကိုလက်နက်ထောက်ပံ့မှုနဲ့အမေရိကန်ဟာစစ်ပွဲထဲမှာထဲထဲဝင်ဝင်ပါဝင်လာနေပြီလို့လည်းသူကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယင်စကီကသူ့နိုင်ငံရဲ့ရေပေးဝင်မှုနဲ့လျှက်စစ်စွန့်အင်လို့အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခံရတဲ့အတွက်ကြောင့်Patriot လို့လေကြောင်းရန်ကာကွယ်ရေးဒုံးခွင်းဒုံးတွေအမြန်ဆုံးအကူအညီပေးဖို့သဘောတူညီခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဒီသတင်းပတ်ထဲမှာသတင်းတောက်တွေကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ
ယူကရိန်းပေါ်မှာချူချော်မှုတွင်ရုရှားတပ်တွေဟာနိုင်ငံတကာကနေလိုက်ရနာရမယ်လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်နေတယ်လို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဘောဒါတက်ကပြောပါတယ
် In some casesRussian soldiers executed civilians in makeshift places of detention.
Russia စစ်သားတွေကယာယီထိန်းသိမ်းစခန်းတွေမှာဖမ်းထားတဲ့ရဲသားတွေကိုတပ်ပစ်ကြပါတယ်။ဥပမာအသက်ခံရတဲ့သူတွေဟာလက်မြောက်ထားရလိုမျိုးအန္တရာယ်မပေးနိုင်မှုဆိုတာကိုထင်ရှားနေပါရဲသားနဲ့တပ်ပစ်တာပါ။ဒီလိုခိုင်မာတဲ့တပ်တွေကိုအစင်ခံစားတဲ့မှတ်တမ်းတင်ထားတာဖြစ်ပြီးတော့ဒါရီဟာတမင်တပ်ဖြတ်တဲ့စစ်ရာဇဝတ်မှုမြောက်နိုင်ပါတယ်လို့ပြောထားတာပါ။ယူကရိန်းပေါ်မှာရုရှားကျူးကျော်စစ်ဆက်ခဲ့တဲ့ February 24ရက်ကစပြီး April 6ရက်အတွင်းကျေးရွာပေါင်း102ရွာမှာရုရှားစစ်တပ်ကြီးရဲ့ကျူးလွန်မှုကိုတင်ပြထားတဲ့အစိုးရခန်းစာကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းခဲ့တာဖြစ်ပါတယ်။အဲဒီမှာအမျိုးသမီးမျိုးသားကလေးငယ်စုစုပေါင်း440တယောက်ကိုရုရှားတပ်တွေကတပ်ဖြတ်ခဲ့တာဖြစ်ပြီးတေဆုံးသူရေတွေဟာလက်တွေမှာပိုးပြီးများနိုင်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်။ရုရှားတပ်တွေကလူနေဆက်ဦးတွေကိုတိုက်ခိုက်တယ်လို့ဒါဗီဆေုံပေါင်းဝင်ရေးပါတဲ့အခြေခံဆောက်အုံတွေကိုမစ္စိုင်းတုံးနဲ့တိုက်ခိုက်တဲ့အတွက်ပြင်းထန်တဲ့ဆောင်းရွာတွေမှာယူကရိန်းဒေသခံတွေဒုက္ခရောက်ရှိတယ်လို့လည်းအစိုးရခန်းစာမှဖော်ပြပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ခြင်းအားဆက်ပြီးတော့ယူကရိန်းနိုင်ငံသား၈တန်းနီးပါးပြည်ပထွက်ပြေးရတယ်လို့ပြည်ရင်းအိုးအိမ်ပြောင်းရွှေ့ရသူက၆တန်းခွဲရှိပြီးတော့နိုင်ငံသားအလုံးရဲ့ထက်ဝက်လောက်ဖြစ်တဲ့၁၈တန်းကျော်ဟာလူသားစာနာမှုအကူအညီတွေလိုအပ်နေတာဖြစ်ပါတယ်
။ယူကရိန်းပေါ်ကျူးကျော်မှုအတွက်ဖိအားပေးဖို့ ရုရှားရဲ့ဗန်နာယေကန်ကဏ္ဍကိုပြစ်မှတ်ထားတဲ့အနေနဲ့ရုရှားနိုင်ငံရဲ့အချမ်းသာဆုံးပုဂ္ဂိုလ်တွေတွဲကတဦးဖြစ်တဲ့ဗလာဒီမာပူတင်နင်နဲ့သူ့ရဲ့မိသားစုကိုပိတ်ဆို့တန်ခတ်လိုက်ကြောင်းအမေရိကန်ကကြက်တပ်ပရင်းနေကကြေညာလိုက်ပါတယ်။အသက်62နှစ်အရွယ်ပူတင်နင်ဟာတချိန်ကရုရှားအစိုးရထဲမှဒုတိယဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိရုရှားသမ္မတဗလာဒီမာပူတင်နဲ့တိုက်ရိုက်အဆက်အသွယ်ရှိသူဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ကမ္ဘာအကြီးဆုံးပလက်ဒီယန်နဲ့နီကယ်အချောတွေထုတ်လို့ရေးလုပ်ငန်းတွေကိုပိုင်ဆိုင်တဲ့နော်နီကယ်လို36ရာခိုင်နှုန်းပိုင်ဆိုင်မှုအပါအဝင်ရုရှားနိုင်ငံစီးပွားရေးမှာလက်ဝကြီးအုပ်ထားတဲ့အင်တာရာယင်းနှိမ့်မြုံနံမှုလုပ်ငန်းကိုထိန်းချုပ်ထားသူဖြစ်ကြောင်းလည်းပြောပါတယ်။သူဒစိတ်တပိုင်းပိုင်ဆိုင်ထားတဲ့ဒေါ်လာတန်ပေါင်းရာနဲ့ချီပြီးတန်ကျေးရှိတဲ့နာပန်နာစိန်ခံသင်းမော့ကိုလည်းအသုံးမပြုနိုင်အောင်အမေရိကန်အစိုးရကတားမြစ်ထားပါတယ်။ဗြိတိန်နဲ့ကနေဒါအစိုးရတွေကတော့ပိုတန်နင်နဲ့ပတ်သက်ပြီးတော့အရင်ကတည်းကအရေးယူတိုက်ခတ်မှုတွေချမှတ်ထားပါတယ်။ရုရှားရဲ့ဒုတိယအကြီးဆုံးဘဏ်ဖြစ်တဲ့ VDB ရဲ့လုပ်ငန်းခွဲ18ခုနဲ့အတူဒီနစ်ဆန်ပိုင်းမှာပဲသူဝယ်ယူထားတယ်လို့ဆိုတဲ့ရုရှားအခြေစိုက်Rose Band လုပ်ငန်းကိုလည်းအမေရိကန်နိုင်ငံရေးဌာနကနာမည်ပြည့်စီးရင်ထည့်သွင်းခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်တာလီဘန်တပ်ဖွဲ့တွေကနေဆက်ကျော်ဖြတ်ပြီးတော့အရတားတွေကိုပြစ်မှတ်ထားပြီးတော့လက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်တဦးသေဆုံးပြီးတော့15ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကချက်စပရင်းနေမှာပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါပါပါတယ်။ချမ်းမန်နေဆက်ကိန်းနာမှာနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့အာဖဂန်ဘက်ကထိခိုက်တေဆုံးမှုရှိမှရှိမသိရသေးပါဘူး။ပါကစ္စတန်နဲ့တာလီဘန်အရာရှိတွေကတော့နှစ်နိုင်ငံဆက်ဆံရေးထိခိုက်လာနိုင်တယ်ဆိုတာကိုထောက်ပြရင်ခုပြစ်ခတ်မှုကိုသူတို့ဘက်ကကိုယ့်ဘက်ကစတင်တယ်လို့အပြန်အလှန်ဆွဆွဲနေကြတော့ပါပါကစ္စတန်စစ်သားတွေပြစ်ခတ်မှုကြောင့်အခုလိုပဋိပက္ခစတင်ရတယ်လို့တာလီဘန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်တနင်္ဂနွေနေ့ကတော့တာလီဘန်တပ်ဖွဲ့တွေနေဆက်ကျော်ပြီးအရသားတွေကိုလက်နက်နဲ့ပစ်တဲ့အတွက်အဲ့ဒီဒေသမှာပါကစ္စတန်ခုနှစ်ဦးတေဆုံးပြီး2000လောက်ဒဏ်ရာရတယ်လို့ပါကစ္စတန်ဆိုရကပြောပါတယ်ဒီပြစ်ခတ်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်ဆိုတာကိုတာလီဘန်တာဝန်ရှိသူတွေကအတည်ပြုသလိုတာလီဘန်နေဆောင်အဆောင်တပ်သားတို့နဲ့သူတို့ဘက်ကအရက်သား၁၀ဦးတေဆုံးရတယ်လို့လည်းပြောပါတယ
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။မြန်မာစစ်ကောင်စီက၈နှစ်ထက်ကျင့်ပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုဥရောပသမဂ္ဂ EU နဲ့အတူလက်မခံဘဲစန့်ကျင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN ကို EU ကတိုက်တွန်းလိုက်ပါတယ်။
EU and ASEAN must clearly and unequivocally take stance.
2023ခုနှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာရွေးကောက်ပွဲအဖြစ်လို့တောင်မခေါ်နိုင်တာကြောင့် EU နဲ့ ASEAN တို့ကရှင်းရှင်းလင်းလင်းတညီတညွတ်ထဲလက်မခံကြဖို့လိုပါတယ်လို့ EU ပါလီမန်ဒုတိယဥက္ကဋ္ဌဟိုင်ဒင်းဟော်တူလာကထိပ်သီးအစည်းအဝေးမတိုင်ခင်မှာပြောဆိုလိုက်ပါတယ်။ ASEAN နဲ့ EU တန်တမန်ဆက်ဆံရေး45နှစ်အဖြစ်ဘယ်ဂျီယံနိုင်ငံဘရာဆဲမြို့ကထိပ်သီးအစည်းအဝေးမှာပြီးခဲ့တဲ့နှစ်ကစစ်အာဏာသိမ်းပြီးအုပ်ချုပ်နေတဲ့စစ်ကောင်စီတာဝန်ရှိသူတွေကိုဖိတ်ကြားမထားခဲ့ပါဘူးစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းဖို့အာဆီယံကဘုံသဘောတူညီချက်900ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲပေါ်ဖို့ပြက်ကွက်နေတယ်ဆိုပြီးမြန်မာစစ်အာဏာပိုင်တွေကိုအစစ်မြင့်အစည်းအဝေးမှာမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တာပါအာဆီယံကတော့စစ်ကောင်စီကတော့အာဆီယံရဲ့လုပ်ရဟာအသင်းရဲ့အခြေခံမူတွေကိုဖောက်ဖျက်ရာကြားတယ်ဆိုပြီးတုံ့ပြန်ထားပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့အပြစ်ကျူးလွန်မှုတွေကလည်းကင်းလွတ်ခွင့်ရနိုင်မှုကို ICC နိုင်ငံတကာရာဇဝတ်ခွင့်ရောင်းကနေအဆုံးသတ်အောင်လုပ်နိုင်တယ်လို့ရက်ဆိုင်တော့အောင်လည်းလှုပ်ဆောင်မှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်အထူးကြံပေးကောင်စီ SCCM ကမနေ့ကဒီဇင်ဘာ15ရက်ချက်တဲ့ရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတောင်းဆိုလိုက်ပါတယ်2022တနှစ်ပတ်လုံးမြန်မာစစ်တပ်ဟာလူခွင့်ချိုးဖောက်တပ်ဖြတ်မှုတွေဆက်ကျူးလွန်နေတာဖြစ်ပြီးဒါကိုတာဝန်ခံတာဝန်ယူမှုရှိအောင်လုပ်မပေးနိုင်တဲ့ဆက်ကျူးလွန်နေမယ်လို့လည်းပြောပါတယ်။ဒီနှစ်ထဲမြန်မာလူခွင့်အခြေအနေပိုဆိုးနေပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်လိုက်တဲ့သူ့ဗိုလ်ချုပ်တွေဟာ မြန်မာပြည်သူတွေပေါ်မှာရက်စက်စွာဆက်တပ်ဖြတ်နေတာကြောင့်ဒါကို ICC နိုင်ငံတကာခွင့်အမှတရားမျှတမှုရှိအောင်နိုင်ငံတကာတိုင်းဝန်အနေနဲ့တက်နိုင်တဲ့အားလုံးလုပ်ဖို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကတိုက်တွန်းပါတယ်။မြန်မာစစ်ကောင်စီကတော့အကြမ်းဖက်မှုတွေကိုတိုက်ခိုက်အင်အားစုတွေဘက်ကကျူးလွန်နေတာဖြစ်ကြောင်းလူ့ခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုလို့ရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီး2002ခုနှစ်ကစ ICC ကဆောင်ရွက်နေတာဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေကိုသူတို့ကျူးလွန်တဲ့ genocide လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့ချက်ချင်းအရေးယူနိုင်လို့ဆောင်ဖို့အတွက်နိုင်ငံတကာအတိုင်းအဝန်မှာတာဝန်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံတလွှားတိုင်းဒေသဒေသတွေမှာလူခွင့်ချိုးဖောက်မှုကြုံနေရကနေပြီးတော့2021စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတာနဲ့ပတ်သက်ပြီးတော့ ICC ကစုံစမ်းဖို့လိုသလိုကျူးလွန်နေတဲ့မြန်မာစစ်တပ်ပေါ်မှာတာဝန်ခံတာဝန်မှုရှိလာအောင်လည်းမလုပ်နိုင်သေးဘူးလို့လည်းဝေဖန်လိုက်ပါတယ်
။အမေရိကန်ပြည်ထောင်စုမှစောင်းရာသီကိုဗစ်ကပ်ရောဂါကာကွယ်ရေးပြင်ဆင်တဲ့အနေနဲ့နိုင်ငံတော်မိမိအိမ်တွင်းစမ်းသပ်မှုနဲ့ကာကွယ်ဆေးတွေကိုအခမဲ့ရယူနိုင်မဲ့အစီအစဉ်ကိုကြာတာပရိနေကသမရအိမ်ပြည်တော်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကိုဗစ်ကယောဂါဟာကြောက်စရာအနေအထားမဟုတ်တော့လဲဖြစ်ပွားမှုနှုန်းကတော့ဆက်လက်တိုးလာနေတယ်လို့ပြောပါတယ်။အမေရိကန်ယောဂါကူးစက်မှုထိန်းချုပ်ရေး CDC ရဲ့နောက်ဆုံးထုတ်ပြန်ချက်အရမကြာသေးခင်ကကိုဗစ်ကယောဂါကြောင့်ဆေးရုံတင်ရတဲ့လူနာတွေသေဆုံးမှုတွေတိုးလာတယ်လို့ပြောပါတယ်။သတ်မှတ်ထားတဲ့အခမဲ့စမ်းသပ်မှုတွေအပြင်အိမ်မှာကိုယ်တိုင်စမ်းသပ်စစ်ဆေးနိုင်တဲ့ပစ္စည်းလေးမျိုးကိုမှာယူရင်စားရိုက်ကနေအခမဲ့ပေးပို့နိုင်ကြောင်းအဲ့ဒီကြီးညာချက်မှာပါရှိပါတယ်။အဲ့ဒီအထက်မှာတက်ကြီးရွယ်အိုတွေအတွက်မြို့ပြအိုးအိမ်ဖွံ့ဖြိုးရေးကငားရမ်းပေးထားတဲ့အိမ်ကမ်း6,500ကျော်အတွက်အခမဲ့စမ်းသပ်မှုတွေပြုလုပ်ပေးမဲ့အစီအစဉ်လည်းပါဝင်ပါတယ်။ဒါအပြင်အခမဲ့အစားအစာဝင်ငှပေးတဲ့နေရာ900အထိအခမဲ့စမ်းသပ်မှုတွေကိုတိုးချက်လှုပ်ဆောင်ပေးမယ်လို့ကြီးညာချက်မှာပါရှိပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာ COVID-19 ရောဂါပိုးအတွက်တင်းကျပ်တဲ့ကန့်သတ်မှုတွေကိုဖြေလျှော့ပေးခဲ့တဲ့နောက်ဒီရောဂါကြောင့်သေဆုံးမှုတွေနဲ့အတူ COVID ကူးစက်မှုလှိုင်းသက်ပေါ်နိုင်တယ်လို့ခန့်မှန်းနေကြပြီးစစ်တပ်ရင်းတွေကတော့အခုဆက်ခံနိုင်ခြေရှိတဲ့အားအနည်းတွေကိုကာကွယ်ဆေးအမြန်ထိုးပေးဖို့အတွက်လှုံ့ဆော်လာပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတရုတ်နိုင်ငံရဲ့လူရေသန်း1400ဟာ COVID ကာကွယ်ဆေးသေးသေးချာချာမထိုးရသေးတဲ့အတွက်စိုးရိမ်ကြောင်းထုတ်ပြောလာခဲ့တဲ့နောက်မှာအခုလိုကာကွယ်ဆေးထိုးရေးလှုံ့ဆော်လာတာဖြစ်ပါတယ်။တကယ်လို့ကူးစက်မှုတွေတိုးလာရင်အခုကြီးတွေပြေးမယ်လို့လည်းအမေရိကန်နိုင်ငံဘက်ကကန့်လန့်ထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးတရုတ်အစိုးရကသူ့ရဲ့ Zero COVID မူဝါဒနဲ့တင်းတင်းကြပ်ကြပ်ထိန်းချုပ်ထားမှုကိုဖြေလျှော့ပေးခဲ့တာဖြစ်ပါတယ်။ WHO ရေးပေါ်ဌာနဆိုင်ရာအကြီးအကဲ Mike Ryan ကတော့တင်းကြပ်တဲ့မူဝါဒကိုပြောင်းပြီးဖြေလျှော့ပေးလိုက်တာကြောင့်ထက်ကာကွယ်ဆေးကောင်းကောင်းမထိုးတာကြောင့်ကူးစက်မှုတွေတိုးလာနိုင်ပါတယ်လို့သတိပေးထားပါတယ်။တရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်ကတော့ COVID ကာကွယ်ဆေးထိုးမှုကိုအရှိန်မြင့်မှုလိုတယ်လို့ဗုဒ္ဓဘူးနေမှာပဲပြောကြခဲ့ပါတယ် Direct from Washington The
Voice of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုခင်မောင်စုမင်းနဲ့ဒေါခင်မြွတ်သက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံး KNU ထင်းချုံရနယ်မြေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေကြောင့်တင်းရှောင်ရတဲ့ဒေသခံတွေဟာတစ်နှစ်ကျော်တဲ့အထိနေရမပြောင်းနိုင်ပဲဖြစ်နေကြပါတယ်။ 6K ကဒေသမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အခုချိန်ထိနယ်မြေတည်ငြိမ်မှုမရှိသေးတာကြောင့်စစ်ဘေးဒုက္ခသည်တွေမပြောင်းနိုင်ပဲဖြစ်နေတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေဒူပလာယာခရိုင်တွင်းမှပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စစ်ဘေးရှောင်တွေတောင်းနဲ့ချီပြီးနေဆက်တောင်ရင်းမြစ်တစ်လျှောက်ကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။အခုအချိန်မှာတော့စစ်ကောင်စီဘက်ကနယ်မြေတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းနေရက်ပြန်ဖို့အတွက်ဒေသခံတွေကိုပြောဆိုနေပေမဲ့ဒေသခံတချို့သာနေရက်ပြန်နိုင်ပြီးလေးကီကောဒေသကဒေသခံအများစုဟာတောတောင်တွေထဲမှာပုံအောင်နေရတာမို့နေရမပြောင်းနိုင်သေးဘူးဆိုပြီးဒုက္ခတဲ့အမျိုးသမီးတူဦးကပြောပြပါဗျ။
အများစုကမပြောင်းနိုင်သေးဘူး။ဆရာမဗျာအခု၄ကီကောဆိုလို့စီလုံးလုံးမပြောင်းရသေးဘူး။ပြောင်းရတယ်ဆိုလို့မေဝါခီးနဲ့ပဲခီးကောနဲ့ပဲ။ဒါမဲ့ဘလို့ပြောင်းဖို့ကဘလို့ခက်ခဲနေဖြစ်ဆို၄ကီကောမှာတော့တရားတလားတို့အခွင့်မပေးသေးဘူးလေ။ဒီပဲခီးကောကတော့တို့အခုမဲခီးကောမှာပြန်နေတဲ့လူလေးဟိုမေဝါခီးမှာပြန်နေတဲ့လူကတော့မြို့ထဲမှာသွားနေလူသွားလာနေလူတွေကိုကြတော့တို့ ဓာတ်ပုံရိုက်တာပဲကတ်တက်ထိုက်တာပြီးတယ
်
အဲ့ဒီကတ်ဆူမဝင်လို့ထွက်လို့ရတယ်ကတ်မရှိဝင်လို့ထွက်လို့မရဘူးအခုဒီအိမ်မှာမိသားစု9ယောက်ဆိုလို့ရှိရင်အ9ခုလောက်တာတော့ပေါ့အဲ့လိုမျိုးအဲ့ဒီကတ်ပါလို့ရှိရင်တွားလို့လာလို့ရတယ်ကတ်မပါလို့ရှိရင်အဲ့ဒီထဲသူတို့မပေးဝင်ဘူးအဲ့လိုမျိုးကျက်ကျက်ကျတော့အခုတို့တွေပြန်ပေးဝင်တော့တို့တွေကပြန်နေရတာပေါ့တခြားမှလည်းနေရတာပေါ့မပြန်ဘူးဆိုတော့အဲ့လိုမျိုးကကြောက်ရကြောက်နေရတော့ပြန်တော့လေကိုပြတာတော့ရှိဘူးသူမကိုကူညီနိုင်မယ်ဒီဖြစ်လေ
လေးကတော့ဒေတာဘက်ကိုမပြန်ရဲတာကတော့အဲ့ဒီဒေတာတစ်ဝိုက်မှာစိတ်အင်အားတွေနဲ့လုံခြုံရေးချထားသလိုထောင်ထားတဲ့မိုင်းတွေကြောင့်မပြန်ရဲကြတာဖြစ်တယ်လို့လည်းဒုက္ခတဲ့အမျိုးသမီးကဆက်ပြောပြပါဗျာ။ဒါတည
်းမှာတော့မိုင်းတွေထောင်ထားတာတော့ရှိတယ်လေလေကောနမဝီရဲ့အဲ့ဒီမှာတော့ကြောက်ပေါ့။တောင်းရတဲ့စားမှရှိတယ်ပေါ့။ဒါမှဒီမှာကတော့ပဲရချော်တော့ရှိတယ်။မပြားနဲ့လားကနေဘေးတော့ဆောက်ရှိသေးကြောင်းလေအဲ့လိုမျိုးအမိုးလေးလိုးပြောနေကြတယ်ဒီလိုဒီလို
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ထဲက KNU တပ်မ6ထိန်းချုပ်ရာ၄ကီကောမြို့တက်ထဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီး AR တိုင်းကလွှတ်တော်အမတ်2ဦးပါဝင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဒီကနေ့ထိဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကာလမှာတော့စစ်ကောင်စီတပ်တွေကနေရာယူတက်ဆွဲလာတဲ့အတွက်မဲထော်တလေးရွာပါဝင်ဖလူကြီးဖလူလေးပဟိကလောမင်းလက်ပံ၄ကီကောရတဲ့ကူစားတဲ့ပစ်ခတ်မှုတွေကြာမလွတ်နိုင်တဲ့ကြေးရွာတွေကဒေသခံပြည်သူတွေဟာတောင်ရင်မြစ်ကိုဖျက်ပြီးထိုင်းဘက်ကိုမကြာခဏထွက်ပြေးတာတွေလည်းလုပ်ခဲ့ပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆက်လက်ဆိုးရွားနေဆဲဖြစ်တာကြောင့်အထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာအမေရိကန်ကဆက်လက်ထည့်သွင်းထားတဲ့အပေါ်အကဲခတ်တွေကကြိုးဆိုလိုက်ကြပါတယ်။အမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကိုတင်ပြတဲ့နှစ်စဉ်အစီရင်ခံစာဒီသတင်းပတ်တဲထုတ်ပြန်တာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာထည့်သွင်းခဲ့တာပါ။အမေရိကန်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရဲ့ဖော်ပြချက်တွေဟာမြန်မာနိုင်ငံကလက်ရှိအခြေအနေတွေကိုဘလို့ထင်ဟပ်နေပါသလဲဆိုတာအကဲခတ်တွေရဲ့အမြင်တွေကိုကိုဝင်းမင်းစုစည်းတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီအစီရင်ခံစာရဲ့အရေးပါပုံကိုမေးရမှာ KPIL လို့တူောက်ခေါ်တဲ့ကချင် Political Interim Coordination Team ကချင်နိုင်ငံရေးကြားဖြတ်ညှိနှိုင်းမှုအဖွဲ့ပြောခွင့်ရကမ်ဆန်က
ဟုတ်ကဲ့ဒီ USCRF ဆိုတဲ့ဒီ Commission ကတော်တော်အရေးကြီးတဲ့အဖွဲ့အစည်းတစ်ခုပါလွတ်တော်ကို policy အရာကိုအကြံပေးလို့ရောပြောလို့ရတယ် policy ကိုတော်တော်အရေးပါတဲ့အဖွဲ့အစည်းတစ်ခုလို့ကျွန်တော်နားလည်ပါတယ်နောက်ကျွန်တော်လည်းရောဒီလိုသီးသန့်ဆက်ဆံမှုရောရှိပါတယ်သူတို့လုပ်တဲ့ policy တွေကအများပိုင်းကအစိုးရနေပြီးတော့လက်ခံပြီးမှတကယ်ကိုတရားဥပဒေအနေဖြင့်ဖြစ်လာတဲ့ဟာတွေကျွန်တော်တွေ့ရတယ်အခုဒီ report ကိုကြည့်ရောတော်တော်ကိုပြည့်စုံတယ်မြန်မာပြည်မှာဖြစ်နေတဲ့ဟာတွေကိုဆုံးဆုံးလင်းလင်းနားလည်မှုရှိရဲဆိုတဲ့ဟာကိုပြသနေတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်ဗျ။
အဲဒီတော့ဒီအစီရင်ခံစာတဲ့အရေးပါတာကိုဆက်မေးရမှာ KPICT အဖွဲ့ပြောခွင့်ရကမ်ဆန်ကဆက်ပြီး
ဟုတ်ကဲ့ဒီရိုဟင်ဂျာနဲ့ပတ်သက်ပြီးမှရေးထားတာတွေတွေ့ရတယ်။နောက်တစ်ခုကတော့မြန်မာပြည်မှာတကယ်ကိုဘာသာရေးကင်းလွတ်ခွင့်နဲ့လွတ်လပ်စွာကိုယ်ကိုယ်နိုင်ခွင့်ရှိတယ်။ဒီနှစ်ခုကတကယ်ကိုမရှိတဲ့အခြေအနေရှိတယ်ဆိုတဲ့ဟာကိုရေးသားထားတာကျွန်တော်တွေ့မြင်ရပါတယ်။အပြင်းမှန်တဲ့အနေကြီးတိုင်းကတော့မြန်မာပြည်မှာဘာသာပေါင်းစုံရှိတယ်လို့ဆိုလိုလို့ရပါမယ်။တကယ်လက်တွေ့ဘဝမှာတော့ကွာခြားနေရတော့ကျွန်တော်တွေ့ရှိရပါတယ်။ဥပမာကျွန်တော်တို့ဒီဗုဒ္ဓဘာသာကိုအလေးထားမှရှေ့ထားတဲ့ပုံစံဖြစ်ပေမဲ့ဂျန်တဲ့ဘာသာတွေကနှိမ်ထားတဲ့ပုံစံတွေအများကြီးရှိပါတယ်။အခုလောလောဆယ်နဲ့ပြောရမယ်ဆိုတော့ကျွန်တော်ကချင်ဘာသာရေးအတိုင်းဝန်းမှာတိတ်ခမကြီးရဲ့ကျွန်တော်ရဲ့ခေါင်းဆောင်လို့ပြောလို့ရတယ်ဆရာ Samsung ဘောနော်အခုလက်ရှိအခြေအနေမှာသူကတော့အခုချိန်ဘယ်ရောက်နေမှမသိပါဘူးဘယ်လိုအခြေအနေရှိနေမှရောမသိဘူးဒါပေမဲ့နောက်ဆုံးမန္တလေးလေကွင်းမှာဖမ်းတဲ့အချိန်မှာတော့စာရဖအနေဖမ်းသွားတယ်ဆိုတဲ့ဟာတစ်ခုပဲကျွန်တော်သိရှိရပါတယ
်ဒါအပြင်နောက်ထပ်အရေးပါတာကိုဆက်မေးရမှာ American အခြေစိုက်ကချင်မဟာမိတ်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Gamson ကပဲ
တခြားဘာသာဖြစ်တဲ့ကျွန်တော်တို့ဒီ Muslim ဘာသာဝင်တွေပဲဖြစ်ဖြစ်ဒီလိုတန်ရတော့အများကြီးရှိပါတယ်။ဥပမာကျွန်တော်တို့ဒီဘာသာရေးအဆောက်အုံတို့ပြောလို့ရကြဖျားတွေတဲ့ကတော့ဒီစစ်တပ်ကနေပြီးတော့သူတို့ထိပ်ပိုင်းကောင်းဆောင်ဖြစ်ပြီးဘယ်နေရာဖြစ်ဖြစ်လိုက်ပြီးမှတွားတဲ့ပြီးတဲ့ဟာတွေကျွန်တော်တို့သိရဥပမာဗျာမော်စကိုအဲဒီမျိုးနေရာအင်မတန်ဝေးတယ်နိုင်ငံတော်ဘတ်ဂျက်ကိုတုံးပြီးမှကို အဲ့တော့လင်ပြန်တွေတုံးပြီးမှတို့ဒီလိုဖျားတဲ့တဲ့ဟာလုတ်ပြီးမဲ့ကျွန်တော်ခရိယန်ဘာသာဖျားရှိကိုကြောင်းဆိုတာတကြောင်းမှတကယ်မယ်မယ်ရရပါမဲ့နဲ့လိုင်စင်ရှိပြီးမှကျွန်တော်ကုကွယ်ရဆိုတာမရှိပါဘူးအာနာပိုင်နေနဲ့အဲနီးစပ်ရနီးစပ်ကြောင်းနားလည်မှုနဲ့ပဲဒီလိုဆောက်ပြီးမှကျွန်တော်ကုကွယ်နေရတဲ့ဝတ်ပြုနေရတဲ့အခြေအနေတခုရှိပါတယ်အဲ့ဒါတွေကလုံးဝကြီးဘာသာရေးလွတ်လပ်ခွင့်မရှိတဲ့ဆိုတဲ့ဟာတွေကိုပြသနေတာဖြစ်ပါတယ
်ဒီနေရာမှာအခုနေ့အကြံပြုချက်အပါအဝင်ထူးခြားအရေးပါတာကိုဆက်မေးရမှာလဲကမ်ဆန်က
ကဲဒီမှာကတော့သူတို့အဲပြောထားတာကဒီလိုဖိနှိပ်မှုကအစိုးရတွေကလွန်ခဲ့တဲ့ကာလတွေမှာတော့ဒီမွတ်စလင်ပေါ့နော်ရိုဟင်ဂျာမွတ်စလင်တွေကိုဒီလိုနိုင်ငံကျင့်တဲ့ဟာတွေကိုရေးထားတာများပါမယ်ဒီတစ်ခါတော့တခြားဘာသာခြားအားလုံးလိုပုံစံကိုဒီလိုဖိနှိပ်မှုရှိတယ်နောက်တစ်ခုကတော့အရေးကြီးတာကတော့ဒီကူညီထောက်ပံ့မှုကအဲတော်တော်ကြီးကိုကြောင်းလဲကူညီပေးမယ်ဆိုတဲ့ဟာတွေရောဒီမှာရေးထားတယ်။နောက် NUG အစိုးရကိုရောတခြားဒီဘာသာရေးနဲ့ပတ်သက်ပြီးမှတိုက်တွန်းထားတာရှိတယ်ဆိုတဲ့ဟာတိုက်တွန်းတာရှိတယ်ဆိုတာကောင်းတဲ့အချက်တစ်ခုဖြစ်တယ်လို့မြင်ပါတယ်။ဒါဆို NUG အစိုးရကိုရောသူတို့ဒီ American United States Commission on International Religious Freedom ကနေပြီးတော့အရေးကြီးတဲ့အစိုးရကဏ္ဍတစ်ခုဖြစ်တယ်ဆိုတဲ့ဟာကိုအတိအမှတ်ပြုတဲ့ပုံစံကျွန်တော်ဒီလိုခန်းစားရတာပေါ့
ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ချက်တော့မရခဲ့ပါဘူးခင်ဗျာ
ကိုင်းမင်းမှရှင်စီပေါ်အေးဆန်ရတင်းဆောင်ပါတပုတ်ကိုနားဆင်ကြားရအောင်ပါမကြခင်ကုံဆုံးတော့မယ့်2022ခုနှစ်အတွင်းကာယယောဂာနဲ့ပြိပခါတွေကြောင့်ကမ္ဘာစီးပွားရေးမှာအကျက်တဲတွေကျုံ့ခဲ့ရပါတယ်ကိုဗစ်ကာယယောဂာကြောင့်ကျဆင်းနေတဲ့ကမ္ဘာစီးပွားရေးဟာယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကြောင့်စွန့်အင်စည်းနှုံကြီးမြင့်မှုငွေကြေးဖောက်ပွမှုတွေနဲ့ပို့ပြီးတော့ဆိုးလာခဲ့ပါတယ် VOA သတင်းတောက် Henry Richway လန်ဒန်ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်အိုဘင်ခရာဖာကနေရရင်အကရာမြို့မှာပြန်ရောက်ဖို့ပြိဘောကအဟောင်းနေတင်သွင်းပါတယ်။ဒါပေမဲ့အရင်နှစ်နဲ့ပြန်ရတာကာမိအောင်အတော်လေးရုန်းကန်နေရပါတယ်။ဒီနှစ်အတွင်းဂါနာနိုင်ငံမှာငွေကြေးဖောင်းပွားမှုက40ရာခိုင်နှုန်းထိရောက်ခဲ့ပြီးဂါနာငွေကြေးကအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာထက်ဝက်လောက်ချဆင်းသွားပါတယ်။
amount ဒီကလာမှာကွန်တိန်နာတစ်လုံးစာတင်သွင်းနေဆိုကြပါစို့။ပတ်စံက2ဆ300ပါတယ်။ကုန်ပစ္စည်းချင်းရောအရေးအတွေးရောပမာဏရောအတူတူပါပဲဒါပေမဲ့ပေးရတာက2ဆဖြစ်သွားပါတယ
်စွန့်အင်စင်းတို့ကြီးမြင့်မှုကြောင့်ဖြစ်လာတဲ့ငွေကြေးဖောင်းပွမှုကိုကင်တွယ်နိုင်ရေးအတွက်ကမ္ဘာတဝန်းကဘိုးဘန်တွေကလည်းအတိုးနှုန်းကိုတိတိတသားတိုးမြင့်ချပါတယ်အမေရိကန်ဘိုးဘန်က2022ခုနှစ်အတွင်းအတိုးနှုန်းတိုးမြင့်မှုတွေဇက်တိုက်လုပ်ခဲ့ပြီးအမေရိကန်ဒေါ်လာငွေကြေးတန်ဖိုးအကောင့်သွားစေပါတယ်City University London ကစီးပွားရေးပညာရှင်ပမောက်ခါမာမိုဟန်ဆိုဟီကအခုလိုပြောပါတယ
်ကိုယ်တွေဝယ်ပြန်ရောင်းကြပါတယ်ဒါပေမဲ့ဒီကြားထဲမှာအချိန်ကွာခြားမှုကလည်းရှိပါတယ်ငွေချေးပြောင်းလဲရှိတဲ့အချိန်ကာလအတွင်းမှာဆိုရင်ထုတ်လုပ်သူတွေဒါမှမဟုတ်လည်းဝယ်ယူသူတွေငွေချေးဆုံးရှုံးနိုင်ပါတယ်ဒါတွေအားလုံးကငွေချေးဖောင်းပွားနဲ့ဆက်နွယ်ပါတယ်ငွေချေးဖောင်းပွားမှုကြောင့်လည်းမကပါဘူးငွေချေးဖောင်းပွားမယ်ဆိုတဲ့ခံမှန်းချက်တွေကြောင့်လည်းပါပါတယ်ကျွန်တော်ကဘာကရောင်းလဲဆိုပါစို့အခုဘယ်ဈေးသတ်မှတ်တင်တယ်လဲနေ့တိုင်းဈေးနှုန်းကိုပြောင်းနေရမှာတဲ့လား
မသေးချာမရေရာမှုတွေကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်စေပြီး2023ခုနှစ်အတွင်းဖွံ့ဖြိုးမှုကို 1.2 ရာခိုင်နှုန်းခန့်မှန်းထားပြီးဒါဆိုရင်ပြီးခဲ့တဲ့နှစ်က900ခိုင်နှုန်းခန့်မှန်းချက်ကနေလျှော့ချတာဖြစ်ပါတယ် Matthias Komen ဟာဆိုရင်စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ရဲ့အတွင်းရေးမှူးချုပ်ဖြစ်ပါတယ် Rising
global interest ကဘာတော်မှာအတုံးလုံးတိုးမြင့်လာကြောင်းငွေချေးရမှာအတိုးများသွားစေပြီးတော့အိမ်ဆောင်စုတွေလုပ်ငန်းတွေနဲ့အစိုးရတွေအတွက်ဖိအားတွေပိုပြီးများစေပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းလည်းဝင်ငွေနည်းတဲ့နိုင်ငံတွေမှာအခြေအနေတွေကပိုဆိုးစေပါတယ်အဲ့ဒီတွေကမှအများပြားဟာဆိုရင်စားနပ်ရိက္ခာနဲ့လောင်စာဆီဈေးနှုန်းကြီးမြင့်မှုကိုခံနိုင်ရည်နည်းတယ်လို့ပဲကဘာတော်ဗန်နိုင်ရေးအခြေအနေနဲ့ဆက်ဆက်ပြီးဒီနိုင်ငံတွေမှာအကျွေးပြဿနာထပ်ပြီးဖြစ်လာနိုင်တဲ့အနေအလဲရှိနေပါတယ်
တရုတ်လင်ကာနိုင်ငံမှာအကျွေးပြတနာတက်ခဲ့ပြီး1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအဆိုးဆုံးဗန္ဒာရေးအကျက်အတဲလည်းဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုက80ရာခိုင်နှုန်းထိရောက်ခဲ့ပြီးအစိုးရကလည်းမေလအတွင်းမှာပဲအကျွေးမဆန်နိုင်ဖြစ်သွားပါတယ်။လက်ဖက်ခူးတဲ့နိုင်ငံမာကအခုလိုပြောပါတယ
်။ကိုလီမင်းနေရချလာဆပ်ရလာသည်။အလမန်ဂရဒေလ
။အသားကဝယ်ဖို့မတတ်နိုင်တော့ပါဘူး။တတိဝလန်တွေဟင်းလီဟင်းရွက်တွေကိုပဲစားရပါတယ်ခလေးတွေကိုကြောင်းပို့ဖို့အတွက်အခက်ခဲဖြစ်ရတယ်လို့ထမင်းနတ်မအောင်ကျွေးဖို့လဲခက်ခဲပါတယ်ကျမတို့အတော်ကလေးကိုခက်ခဲနေတာပါ
ငွေချေးဖောင်းပွမှုကြောင့်အရင်လိုလောက်ခလာစားကအသုံးမခံတော့တဲ့အတွက်ကဘာတလွားကအလုပ်သမားတွေကလည်းလာစားတိုးပြဖို့တောင်းဆိုနေကြပါတယ်ဗြိတိန်မှာဆိုရင်သူနာပြုတွေနဲ့အရေးပေါ်ရင်ဝန်ထမ်းတွေကဒီဇင်ဘာလအတွင်းဆန္ဒပြဖို့စီစဉ်နေကြပါတယ်ဗြိတိန်ကသူနာပြုတူဖြစ်တဲ့ချူကွာဒူဘင်အီဖာဂျူနာကအခုလိုပြောပါတယ်
I've had to cut down on a lot.
လူနေမှုစရိတ်ကြီးမြင့်လာတာကြောင့်ကလေးတွေအတွက်အကုန်ကျမခံနိုင်ဖြစ်ရပြီးသူတို့အတွက်အသုံးစရိတ်အများအပြားဖြတ်တောက်လျှော့ချရပါတယ်
။2023ခုနှစ်အတွင်းမှာငွေကြေးဖောင်းပွားမှုအနည်းငယ်လျော့မယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲကဆက်ဖြစ်နေပြီးစွန့်အင်ဈေးနှုန်းကလည်းမြင့်နေတာကြောင့်စားဝတ်နေရေးအတွက်ရုန်းကန်နေကြတဲ့တန်းထောင်ချီတဲ့လူထုအတွက်တော့လက်မဲ့နှစ်သက်မှာစိတ်သက်သာစရာအနည်းငယ်ပဲရှိမယ်အနေအထားဖြစ်ပါတယ်။ဒေါက်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။ဒေါက်တာရှင်များရှင်တရုတ်နိုင်ငံဟဲပေပြည်နယ်ဘောင်ဒင်းမြို့မှာကိုဗစ်ကူးစက်မှုအသစ်မရှိသလောက်အာဏာပိုင်တွေပြောဆိုမှုနဲ့ဒေသခံတွေပြောနေတာတွေကွဲလွဲ့နေပါတယ်။ဘုသူပြောဆိုမှုမှန်ကန်ပါတယ်အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင
်တရုတ်နိုင်ငံမြောက်ပိုင်းဟာဗေပြည်နယ်မှာလူကိုသန်းနေထိုင်တဲ့ဘောက်ဒင်မျိုးကဝေဘိုအင်တာနက်လိုင်းပေါ်မှာဒီလအတွင်းလူရှာအကြီးဆုံးမျိုးဖြစ်သွားပါတယ်လူတွေရေးနေတာက #bowdingyogakusetpianpawmu # ဖြစ်ပါတယ်။နိုဝင်ဘာလကုန်ကတည်းကအိမ်မှာအတီးပြူ COVID-19 ကူးစက်မှုအသစ်ထပ်မရှိဘူးလို့အာဏာပိုင်တွေပြောခဲ့တာပါ။ Happy ပြည်နယ်ကျန်းမာရေးကော်မရှင်က Happy ပြည်နယ်မှာ2022ဒီဇင်ဘာ4ရက်နေ့က COVID-19 ကူးစက်သူအသစ်တယောက်ယောဂါလက္ခဏာမပြကူးစက်သူ195ယောက်တွေ့ရတယ်လို့ထုတ်ပြန်ပါတယ်။ဒါလူတွေအထင်မြင်မှအောင်လုပ်တာပါ။ဘောက်တင်ဒေတာကန်တွေတရုတ်နိုင်ငံရဲ့ Twitter လူမှုကွန်ရက်လို့ပြောရမယ်ဝေဘိုစာမျက်နှာပေါ်တက်ပြီးတော့နေမကောင်းတာတွေအစိုးရပြောတဲ့အရေးအတွက်ကိုမယုံကြည်တာတွေရေးကြပါတယ်ဒီဇင်ဘာ9ရက်နေ့ကရေးတဲ့တစ်ခုမှဆိုရင်ဘောက်တင်မှာမနေ့ကယောဂါကူးစက်မှုအသစ်6ခုဟုတ်လားဒို့မိသားစုထဲမှာတော့ဖြစ်နေတာ12ယောက်ရှိပြီလို့ရေးထားပါတယ်နောက်တစ်ခုမှတော့အဲ့ဒါတွေမှန်မှန်ဘူးဆိုတာဒို့အားလုံးသိပါတယ်ဒီလိုပြဿနာကိုရှောင်လွှဲနေလို့မရပါဘူးအခုကပေါ့တင်မှာလူ80ရာခိုင်နှုန်းလောက်ကိုဗစ်ဖြစ်နေတယ်လို့ထင်ရပါတယ်။ကျောင်းတွေရောပြန်ဖွင့်အောင်မလားလို့ရေးပါတယ်။တရုတ်နိုင်ငံမှာတစ်ချိန်လုံးအချိန်ကုန်ခံပြီးတော့ကိုဗစ်စစ်ခိုင်းနေတာကာလရှည်ပိတ်ဆို့မှုတွေလုပ်တာနဲ့အတင်းအကျပ်တည်တံ့ခွဲထားတာရပ်တန့်မှုဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်အစိုးရကကိုဗစ်ကန့်သတ်ချက်တွေအများအပြားကိုရုပ်သိမ်းပေးခဲ့တာပါ။အရင်ကတည်းကပုံမှန်ပြန်ဖြစ်လာတာကိုအများကကြိုဆိုပေမဲ့ကူးစက်မှုတွေပိုများလာမှာကိုလည်းကြောက်နေကြပါတယ်။ပေါ့တယ်မှာလူတွေရဲ့စိုးရိမ်မှုဝေဖန်မှတွေးနိုင်ပါတယ်ဒီဇင်ဘာ10ရက်နေ့မှာတော့ #bowdenoutbreak ပေါ့တယ်ယောဂါကူးစက်ပြန့်ပွားမှုဆိုပြီးတော့ရေးသားမှုပေါင်း 12,000 ကနေပြီးတော့အပြန်အလှန်ဆွေးနွေးရေးသားမှု 4,000 ခွဲရှိပြီးတော့ဒါတွေကိုဖတ်ရှုမှုပေါင်းတန်း290ရှိပါတယ်
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOE ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လှည့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်လှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကိုပြည်ဝင်မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်။VOA American အတန်ရ2022ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေမနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ
်။ဒီအမျိုးသမီးကိုဒုတိယလူတန်းစားအဖြစ်ဒီတက်မှတ်ပြီးတော့မှဆက်ဆံတယ်တက်မှတ်ခဲ့တယ်။ဆိုတော့ဒီရဲ့delete
တိုင်းရင်တရင်လွာတရင်ပတ်စင်ကဏ္ဍမှာနားဆင်ချရမှာဖြစ်ပါတယ်ရှင်အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုအရေးဆုံးတင်ပြပေးပါမယ်နွေဦးတော်လှန်ရေးအကြောင်း GSCN လူမျိုးပေါင်းစုံသပိတ်ကော်မတီကထုတ်ဝေထားတဲ့စာတမ်းကိုဦးအောင်ခင်ကသုံးသက်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
အနာသိပ္ပီ10ရဲ့အကြံမှာလူမျိုးစု29စုကလူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ General Site Committee of Nationalities GSCN ကိုဖွဲ့စည်းလိုက်ပါတယ်။စကားရဲ့ကြတော့အဖွဲ့ဝင်လူမျိုး2မျိုးထပ်တို့လာလို့လူမျိုးစု32စုပါဝင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဒါကြောင့်မို့တမိုင်းတွင်မဲ့လူမျိုးပေါင်းစုံတော်လိုင်းပေါ်ထွက်လာပြီလို့မြင်ကြပါတယ်။သူပေါင်းကောင်းဆောင်မှုညီမျှမှုတရားမျှတမှုအပြန်အလှန်လေးစားမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့မူတွေကိုအခြေခံပြီးအာဏာရှင်စနစ်ပြတ်သုံးရေး2008ခြေဥ်ပြတ်သုံးရေး Federal Democracy ပေါ်ပေါက်ရေးမတရားဖမ်းဆီးထားသူတွေကိုအများဆုံးလွတ်ပေးရေးစတဲ့ရည်ရွယ်ချက်တွေရှိလာပါတယ်လွန်ခဲ့တဲ့ February 22ရက်နေ့ထုတ်66မျက်နှာ GSCN အစီရင်ခံစာကိုကြည့်ရင်နွေဦးတော်လှန်ရေးဟာလူမျိုးပေါင်းစုံတော်လှန်ရေးအဖြစ်ဆက်လက်ကြီးကျက်နေတာထင်ရှားပါတယ်။ခေတ်ဆက်ဆက်ကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအောင်မြင်မှုနဲ့2021စစ်အာဏာသိမ်းမှုဟာလူမျိုးပေါင်းစုံတော်လှန်ရေးကိုအားသင့်လောင်းတယ်လို့ဖြစ်နေပါတယ်။အခုတော့လူမျိုးစုံအလွှာစုံပါဝင်နေတဲ့တော်လှန်ရေးအရှိန်အဟုန်ကိုကောင်းမွန်စွာဦးဆောင်နိုင်ဖို့အလွန်အရေးကြီးပါတယ်တဲ့။
စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တော်လှန်မှုမျိုးစုံပေါ်ထွက်လာပြီးတိုင်းရင်းသားပေါင်းစုံလက်တွဲနိုင်တာဟာမြမသမိုင်းမှာအံ့အားသင့်ပွဲဖြစ်နေတယ်လို့ဆိုပါတယ်။ဆရာနာရှင်စနစ်ပြည့်စည်လို့ပေါ်ထွက်လာမဲ့အခြေအနေဟာတိုင်းပြည်ရေရှည်တိုးတက်ဖွံ့ဖြိုးရေးအတွက်အသင့်တော်ဆုံးဖြစ်နိုင်ပါတယ်။ဆရာနာရှင်စနစ်ရဲ့ဗဟိုချုပ်ကန်မှုဒလေးအောက်မှာနှစ်ပေါင်းများစွာနေလာခဲ့ရပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့NLD ပါတီရဲ့ဗဟိုချုပ်ကန်မှုအောက်မှာဆက်လက်နေထိုင်ခဲ့ရတဲ့အတွေ့အကြုံကိုလည်းတိုင်းသားတွေလက်မခံတော့ပါဘူး။ဒါကြောင့်တပါတီလွှမ်းမိုးမှုဒါမှမဟုတ်တူဦးတယောက်အပေါ်အလွန်အမင်းအားကိုးတဲ့အလေးထားကိုဆက်လက်ကျင့်သုံးလို့မရတော့ဘူးလို့ GSCN အစီရင်ခံစာမှာပြက်ပြက်သားသားသုံးသပ်ထားပါတယ
်။အာဏာရှင်စနစ်ဆိုရင်ဘယ်စနစ်ကိုမှလက်မခံနိုင်ဘူးလို့ဆိုပါတယ်။တူဦးကျင့်သုံးမဟုတ်သူတလူငါတမင်းခေါင်းဆောင်ဓာမျိုးကိုလက်မခံမဲဟန်ချက်ညီညီနဲ့စူပေါင်းခေါင်းဆောင်ဓာမျိုးကိုသာလက်ခံမဲလို့ဆိုပါတယ်။ဒါလို့စူပေါင်းခေါင်းဆောင်မှုကိုအကောင်အထည်ဖော်ဖို့အတွက် NUG အမျိုးသားညီညီရေးအစိုးရပေါ်ပေါက်လာရတာဖြစ်ပါတယ်တဲ့။ NLD ခေတ်ကရေးပန်းစားခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ခွင့်မှုဟာစုံလင်ကွဲပြားတဲ့နိုင်ငံရေးအင်အားစုတွေထဲမှာတုံးလို့မရတော့ဘူးလို့ဆိုပါတယ်။စစ်အာဏာသိမ်းပြီးတနည်းအတွင်းမှာစစ်ကောင်စီတပ်ကနေနှွေဦးတော်လှန်ရေးဘက်ကိုပါဝင်လာတဲ့စစ်တီဦးရေးများပြားလာတာတွေ့ရပြီမဲ့စစ်ကောင်စီပြိုကွဲဖို့နဲ့တိုက်ပွဲတွေအလိုအလျောက်ချုပ်ငိမ့်သွားဖို့ကတော့ဖြစ်နိုင်ကြေနေပါနေသေးတယ်လို့ဆိုပါတယ
်နှွေဦးတော်လှန်ရေးစခြင်းကနေကနေ့အချိန်ထိပြည်သူထောက်ခံမှုရတာဟာအံ့အားသင့်စရာဖြစ်နေပါတယ်ဒါပေမဲ့ပြည်သူလူထုစိတ်ဓာတ်တက်ကြွအောင်အမြဲတမ်းလုပ်နေမယ်ဆိုရင်မရည်ရွယ်တဲ့အကျိုးဆက်တွေထွက်ပေါ်လာနိုင်ပါတယ်။ဥပမာရလတ်မသေးကြသေးတဲ့ကြွေးကြော်မှုတွေနဲ့အတုအယောင်မျှော်လင့်ချက်တွေဟာအနှုတ်လက္ခဏာတွေဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်ရပ်ပိုင်းလာပိုင်းအတွင်းတော်လန်ရေးအခြေအနေထူးခြားတော့မယ်တော်လန်ရေးအောင်မြင်တော့မယ်မြို့သိမ်းတိုက်ပွဲတွေဆင်နွှဲတော့မယ်စတဲ့ရေးသားပြောဆိုချက်တွေဟာ NUG အစိုးရကိုအယုံကြည်နည်းပါးလာအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်တော်လိုင်းဤကာလစိန်ခေါ်မှုတွေများပြားလာတာနဲ့အတူစူပေါင်းဥဆောင်မှုနဲ့တော်လိုင်းရင်အားစုအပြန်အလှန်လေးစားဖို့လိုအပ်ပါတယ်တဲ့
2021စက်တင်ဘာလ9ရက်နေ့က NUG အစိုးရစစ်ကြေညာတဲ့နောက်ပိုင်းမှာတပြည်လုံးအုံကြွတိုက်ခိုက်လိမ့်မယ်လို့မျှော်လင့်ကြတယ်လို့ဖြစ်မလာပဲစစ်ကောင်စီရဲ့ထိုးစစ်တွေကိုသာရင်ဆိုင်ခဲ့ရတာကိုလည်းထောက်ပြထားပါတယ်စစ်ကြေညာချက်ထုတ်ပြန်ရမှာတက်ဆိုင်ရာတော်လိုင်းရင်အားစုတွေနဲ့ညှိနှိုင်းသဘောတူမှုရယူတာမျိုးမတွေ့ရဘူးလို့ဆိုပါတယ် NUG ရဲ့တင်းကြံအမြောက်စစ်ကြေညာချက်ကြောင့်တိုက်ပွဲဝင်နေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့အချို့အခက်အခဲအကြတဲ့နဲ့ရင်ဆိုင်ကြရတယ်လို့ဆိုပါတယ်တစ်ကျင်ရပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီရဲ့တိုက်ခိုက်မှုတွေများပြားလာတာမှုတော်လှန်ရေးတက်ရှုံးမရှိရေးအတွက်ထိရောက်ပြတ်သားတဲ့ထိန်းရှောင်းမှုနဲ့ဥဆောင်နိုင်မှုကိုပေးနိုင်မှုအလွန်အရေးကြီးတယ်လို့ဆိုပါတယ်နိုင်ငံရေးဥဆောင်မှုပေးနေတဲ့ခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေဟာမြေပြင်အခြေအနေကိုထည့်သွင်းစဉ်းစားပြီးဆုံးဖြတ်ချက်ချကအကောင့်ထဲပုံနိုင်ဖို့လိုအပ်ကြောင်း GSCN လူမျိုးပေါင်းစုံအထွေထွေသဘေးကော်မတီကအကြံပေးထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ခုတော့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုတင်ပြပေးပါမယ်ဒီသတင်းပတ်မှာတော့နှလုံးဖောက်နိုင်တာကိုကြိုပြီးတော့စစ်ဆေးနိုင်တဲ့အကြောင်းတင်ပြပေးထားပါတယ်။နှလုံးဖောက်မှုရုတ်ရက်ဖြစ်စေတဲ့သွေးကြောပိတ်တာကကြိုသိဖို့ခက်ပေမဲ့စစ်ဆေးကြည့်နိုင်တာတချို့တော့ရှိတယ်လို့နှလုံးအထုကူတွေကဆိုပါတယ်။နောက်တဖြည်းဖြည်းချင်းနှလုံးဖောက်လာစေနိုင်တဲ့နှလုံးသွေးကြောကျင်းတာကိုရောကြိုပြီးတော့စစ်ဆေးသင့်ပါသလား။ဒီအကြောင်းမန္တလေးစီယုံကြီးကနှလုံးယောဂအထုကူနဲ့မန္တလေးစေတကသူနှလုံးယောဂအထုကူဌာနပမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့နှလုံးဖောက်တာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့5လလောက်ကပေါ့နော်ဇူလိုင်လတုန်းကဒီပိုငယ်သူတွေမှာပိုဖြစ်လာတာနဲ့ဒီဆုံးမှုကာကွယ်ရေးနောက်ချိုတင်လက္ခဏာတွေအကြောင်းပြောပြီးမှအဲ့ဒီတုန်းကဒီကိုဗစ်မျိုးကွဲသည့် BA.4 နဲ့ BA.5 ပေါ့နော်မြန်မာပေါ်လာတဲ့အတွက်ကိုဗစ်ဘက်ကိုပြန်လှည့်ခဲ့ရပါတယ်ဆရာကြီးအခုတော့ဆရာကြီးဒီနှလုံးဖောက်တာကိုဖြစ်စေတဲ့ဒီနှလုံးသွေးကြောပိတ်လာနိုင်တာကိုကြိုသိနိုင်ဖို့စစ်စစ်ကြည့်နိုင်တာတွေကိုအဓိကဆွေးနွေးမှာပါဆရာအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြ
ီးသွေးကြောပိတ်တာကိုသိနိုင်ဖို့အတွက်ကတော့ဒီ ECG နဲ့နောက်တစ်ခုကဒီနှလုံးကြွက်သားတွေပြတ်သွားလို့သွေးထဲမှာထွက်လာတဲ့နှလုံးထဲကအင်ဇိုင်းတစ်ခုပေါ့နော်အာထရိုပိုနင်းဆိုတဲ့ဟာကိုစစ်မှပဲသိနိုင်တာပေါ့တခြားနည်းနဲ့ကျွန်တော်တို့ဘယ်လိုမှမသိနိုင်ပါဘူးမသွေးကြောကျင်းတာကိုတော့အေးစေးစေးကျွန်တော်တို့ယောဂါရှာကြည့်လို့ရတယ်ပေါ့လူပြောက်ကဒီလိုလက္ခဏာနဲ့လာတယ်ကျွန်တော်က ECG ဆွဲကြည့်လိုက်တယ် ECG မှာနှလုံးသွေးကြောကျင်းတယ်လို့ယူဆရတဲ့ကျွန်တော်ဒီ electrical changes ရှိပြီဆိုလို့ရှိရင်တော့ကျွန်တော်ကဒါသွေးကြောကျင်းယောဂါလို့သတ်မှတ်လို့ရတယ်အတူကြတဲ့အခါကျတော့ဒီလိုမျိုးလက္ခဏာတွေရှိတယ်ဒါပေမဲ့ ECG ဟာပုံမှန်ပဲဖြစ်နေတယ်အဲ့ဒါဆိုရင်ကျွန်တော်ကနောက်တစ်ဆက်ပါလုပ်လဲဆိုတော့ exercise ECG ပေါ့ transmitter ပေါ်မှာပြေးခိုင်းလိုက်တယ် ECG ကို continuously ကျွန်တော်တို့တတ်ထားတယ်အဲ့တော့သူ့ဘာနဲ့သူကျွန်တော်က speed ကိုမြန်ပေးတယ်မြန်ပေးရင်းနဲ့ကျွန်တော် patient ရဲ့ ECG အပြောင်းအလဲတွေကိုကြည့်တယ်နောက်တစ်ခုကရင်ဘတ်အောင်းတာမောတာဒီလက္ခဏာတွေဘာတွေပေါ်လာလဲဆိုတာကိုကြည့်ပြီးတဲ့အခါမှာကျွန်တော်ကဒါသွေးကြောကျင်းတာရှိတယ်ရှိဘူးဆိုတော့အခြေကိုထုတ်လို့ရတယ်
ဟုတ်ကဲ့ဆရာကြီးတကယ်လို့အခုလိုမလုံနိုင်ရောဆရာကြီးနောက်ဆက်စစ်ဖို့အတွက်က
တကယ်လို့များလူနာကမပြေးနိုင်ဘူးပုံမှန်ဒူနာလိုပဲဖြစ်ဖြစ်အသက်ကြီးလိုပဲဖြစ်ဖြစ်အကြောင်းတစ်ခုကြောင့်မပြေးနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ကနောက်နှလုံးခုန်မြင်အောင်ဆေးထုတ်ပြီးရခါမှာကျွန်တော်က nuclear scan ဆိုတာရိုက်ချင်ရိုက်ကြည့်လို့ရတယ်ဘို့မဟုတ်ဒီ stress echo ပေါ့နှလုံးတည်တည်တတ်မှန်ကိုလုံလို့ရပါတယ်အဲ့တော့ဒါနောက်ခုလုံလို့ရနိုင်တာကတော့သွေးကြောကိုထိုးပြီးတော့နှလုံးသွေးကြော CT တက်မှန်ဆိုတာကိုရိုက်ကြည့်လို့ရပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာပုံမှန်ပေါ့နော်နှစ်ဆင်သဘောမျိုးတချို့နိုင်ငံတွေမှာစီစစ်တာအလေးထားလို့ဖြစ်ကြပါတယ်ဆရာမြန်မာနိုင်ငံမှာတော့လောလောဆယ်အလေးထားတစ်ခုဖြစ်တော့မတွေ့ရသေးဘူးပေါ့နော်အဲ့ဒီအနေထားကရောဘယ်လောက်ထိကျိုသိဖို့အတွက်အထောက်အကူပြုနိုင်လဲဆရာ
ကျွန်တော်ဒီ regular check up ဆိုတဲ့ဟာတွေကလည်းတော်တော်လေးတော့ပြောရတော့ခက်တယ်ဥပမာဟလာ regular check up လုပ်လိုက်တယ်နှလုံးသွေးကြောကျင်းတယ်လို့တွေ့တယ်။ဒ ไอ้เจเน่ตุยโจไรงะเลยไปขึ้นมาไปดิยอกะชาไล่เดตุยโจไม่เจมูโลผีถั่วเดถ้าหมอยตามันลောက်เป็นจิมมาเดโลผีถั่วเดไอ้หลงอ่ะไม่เจเน่ตุยโจกะโตละกองตามันลောက်เป็นเจเน่ตุยโจกะโตละกองตะคาตะลีถ่าไปแล้วไปตาญูสิตะบาดิบารู้เลยสรอกตุยโจเจนโยกะเนี่ยตุยโจเป็ดเดโยกะเยตะบาวะกะเนเนลีกว่าชาดิ တော့သွေးကြောကျင်းနေဆိုတာကသွေးကြောထဲမှာလွယ်အောင်ပြောရင်အစီပေါ့လေကိုလက်စထရောပလတ်တွေနဲ့သွေးကြောနံရံထဲမှာလာပြီးတော့ထူးနေတဲ့အတွက်သွေးသွားတဲ့လမ်းကြောင်းမှာသူကအသားစီးဖြစ်နေတာဒါသွေးကြောကျင်းတာပဲရှိတယ်သွေးကြောပိတ်သွားတာကြတော့အဲ့လိုမဟုတ်ဘူးသွေးကြောရဲ့နံရံကပေါက်သွားတာပေါက်သွားတဲ့အတွက်အဲ့ဒီနေရာမှာသွေးထဲမှာပါလာတဲ့ သွေးဥမွားလေးတွေကနာကပ်ပြီးတော့အဲ့မှာသွေးကလေးစပြီးတရေတည်တယ်အဲ့ဒီသွေးကလေးပေါ်မှာနောက်ထပ်သွေးကြောထဲမှာပါလာတဲ့ဖိုင်ဘရင်ဆိုတဲ့သွေးခဲစေနိုင်တဲ့ဓာတ်တွေကလာပြီးစုပုံရင်းစုပုံရင်းနဲ့သွေးခဲအကြီးဖြစ်သွားပြီးတော့သွေးကြောထဲမှာသွားပိတ်တာအဲ့တော့ငကိုကလေးကအရန်ကျင်းနေတဲ့သွေးကြောထဲမှာရှိတဲ့အစီဘက်ကပေါက်သွားလို့လေသွေးကြောပိတ်တာဖြစ်နိုင်တယ်လို့ငကိုနဲ့ကတာမန်လေးလောက်
အဲ့ဒီအဓိကဒီသွေးကြောကိုပိတ်စေနိုင်တဲ့အဓိကအကြောင်းရင်းဆိုရောဆရာ
သွေးကြောပိတ်နိုင်တဲ့အဓိကအကြောင်းရင်းကအဲ့ဒီသွေးကြောထဲမှာရှိနေတဲ့အစီကလေးလေးမပေါက်သွားအောင်ကာကွယ်ခြင်းပဲသို့မဟုတ်သွေးကြောထဲမှာရှိနေတဲ့အစီပတ်လေးတွေဟာဘယ်သူကပေါက်သွားနိုင်လားရှိတယ်လေဆိုတာကိုသိအောင်လုပ်နိုင်တဲ့ဒီမက်တက်ကလာလေးသွေးကြောပိတ်တာကိုကြိုသိနိုင်တာပေါ့အဲ့အဲ့ဒါတွေကိုပြီးဖို့ကြတော့လေသာမန်နည်းနဲ့စစ်ဆေးလို့မရဘူးဒီ CT တို့ MRI တို့အပြင်နှလုံးသွေးကြောထဲကိုပိုက်ကလေးထည့်ပြီးတော့ intravascular ultrasound ဆိုတဲ့เนาะ ultrasound လို့ဟာမျိုးကိုဒီသွေးကြောထဲထိကျွန်တော်တို့ဒီကင်မရာသေးသေးလေးတွေထည့်ပြီးတော့စစ်ကြည့်မှာပဲသိနိုင်တာပေါ့เน
าะဟုတ်ကဲ့ဆရာကြီးဒီနေ့မှာသွေးကြောကျင်းနာကနေလဲတဖြည်းဖြည်းသွေးကြောပိတ်နိုင်တဲ့အနေအထားအတွက်မျိုးဆိုရင်ဆရာကြီ
းသွေးကြောကျင်းနေလို့ကိုသိထားပြီဆိုလို့ရှိရင်တော့ဒီသွေးကြောကျင်းနေတဲ့လူမှာရှိနေတဲ့cholesterol plaque မပေါက်သွားအောင်ဒီ plaque ကို stable ဖြစ်အောင်လုပ်နိုင်ခဲ့သေးရှိပါတယ်အစီကြစီလို့လူများသိထားတဲ့ statin ပေါ့နော်အဲ့ဒီ statin ဆိုတဲ့ဆေးတွေကတော့ဒီသွေးကြောထဲမှာရှိနေတဲ့အစီကဲအစီပတ်တွေကိုပေါက်မသွားအောင် stable ဖြစ်နေအောင်လုပ်ပေးနိုင်ခဲ့ဆေးဖြစ်ပါတယ်အဲ့တော့ဒီကြောကရှာပြီးတော့ကျင်းလို့လေကျွန်တော်ကမပိတ်အောင်ဘလိုနေဘလိုထိုင်ဆိုတဲ့ဟာတော့ပြောရတာတော့ချက်ပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုသွေးကြောပိတ်တာကိုကြိုသိနိုင်ဖို့ဆေးစစ်တာတွေနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ပါဆရာကြီ
းအဓိကကတော့ခုနမေးတယ်လို့ဗောနော်အဲ့ဘလိုများကြိုသိနိုင်အောင်ဆစ်ဆေးလို့ရတယ်လဲနော်ဆစ်ဆေးရင်ကအကျိုးရှိမှာလားဆိုတော့ကျွန်တော်ပြောသလိုအကျိုးရှိတာလဲရှိတယ်လို့ဖြစ်ပေမဲ့လည်းနော်ကျွန်တော်ဘာတော့ဒီမှာကျွန်တော်တို့အများကြီးအမပြည်ထဲမှာလည်းတချို့တော်တော်လေးကလာလူသီးတင်ရှာစီးပွားရေးသမားတွေနာမည်ကြီးတွေအထိုင်းမှာသွားပြီးဆစ်လာတယ်နှစ်ပတ်ပဲရှိသေးတယ်စင်ကူသွားပြီးဆစ်လာတယ်တလားပဲရှိသေးတယ်သူကျော်ပိတ်သွားတယ်ဆိုတာတွေကျွန်တော်လည်းခဏခဏကြားနေရတာပေါ့နော်သူတို့ဆစ်လာတယ် normal ပဲအကုန်လုံးကောင်းတယ်ဒါကျွန်တော်မှန်လေးပါလည်းရှိသေးရန်ကုန်မှာလည်းရှိသေးအနေနဲ့ရမှာလည်းကြားနေကြတာပေါ့နော်ဆိုတော့ဒီဆစ်ဆေးတာကကောင်းပါတယ်ဆစ်ချင်းအဖြစ်ကိုယ်မှာနှလုံးသွေးကြောကျင်းသွေးကြောပိတ်ရောဂါဖြစ်စေနိုင်တဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့သွေးတိုးတို့စီဂျိုးတို့စီပြားခြင်းတို့ဒါတွေကိုသိရင်ကျွန်တော်တို့ကကြိုပြီးတော့ကုလို့ရတယ်အဲ့တော့စစ်တော့စစ်တယ်မကုရင်တော့လည်းတခါပဲပေါ့နော်အဲ့တော့စစ်တဲ့အတွက်အဲ့လိုသိတိုင်းတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ရမယ့်အချိန်ရောက်ပါပြီ။နေဆက်ဒေတာသတင်းထောက်တွေအပတ်စဉ်စူးစီးတင်ပြနေတာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
် မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းနာသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းမြောက်နမ်ဆန်မှာစစ်တပ်ကထိုးစစ်ဆင်မှုတွေကြောင့်ဒေတာကန်လူလူ 2,000 လောက်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်။ကယားဂရီနီပြည်နယ်ဒီမိုဆိုမြို့နယ်ထဲမှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အရက်သားတစ်ယောက်ထိမှန်သေဆုံးခဲ့ပါတယ်။သတင်းလောတွေထဲမှာတော့ဒီဇင်ဘာလနောက်ဆုံးပတ်မှာကျင်းပမယ့်မွန်လူငယ်နေ့မှာမွန်လူငယ်တွေရဲ့လုံခြုံရေးအတွက်လက်နက်ကန်အချင်းချင်းမပစ်ခတ်ကြဖို့တောင်းဆိုထားတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟော်မှာရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတအန်းထန်တယ်လေတပ်စခန်းနေရာတွေကိုဝင်ဟင်အပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။စစ်တပ်ကဒီဇင်ဘာလ9ရက်နေ့ကစပြီးဒီနေ့အချိန်ထိနမ်ဆန်မြို့အနောက်တောင်ဖက်ချမ်းရှိကုန်းစာနဲ့ဟူမန်ရွာတွေဘက်ကထန်တယ်လေတပ်စခန်းတွေကိုလေရင်အပြင်လက်နက်ကြီးတွေပစ်ခတ်ခဲ့တာကြောင့်ကုန်းစာရွာထဲကဘုံကြီးကျောင်းနဲ့လူနေအိမ်ခြေ50ထပ်မနည်းထိမှန်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကုန်းစာရွာအပြင်အနီးတစ်ဝိုက်ကမန်လုံရွာ၊ဟူမန်းရွာကရွာသားစုစုပေါင်း 2,000 လောက်ကနမ်ဆန်မြို့ဇယန်းကြီးဘုံကြီးကျောင်းကိုစစ်ပေးတင်းရှောင်နေကြရပါတယ်။ဒီတစ်ပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကတေကြီးဒဏ်ရာရမှု50ထပ်မနည်းရှိခဲ့တယ်လို့တရားနယ်လေးဘက်ကပြောဆိုထားပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်တပ်ကပစ်တဲ့လက်နက်ကြီးကြောင့်အရက်သားတယောက်ထိမှန်သေဆုံးတယ်လို့ကုညီဆောင်ရွက်ပေးသူတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်စံပြ6မိုင်ကျေးရွာအုပ်စုဒေါ်ပိုးစီကျေးရွာမှာဒီဇင်ဘာ23ရက်နေ့ကလွယ်ကော်ဒေတာကုကဲမှုစစ်ဌာနချုပ်တကာစားကနေလက်နက်ကြီးနဲ့ဆက်တိုက်ပစ်ခတ်တာကြောင့်အသက်30အရွယ်မျိုးသားတယောက်ထိခိုက်သေဆုံးသွားတာပါ။အဲ့ဒီအမျိုးသားသေဆုံးပြီးတဲ့နောက်နောက်ထပ်လက်နက်ကြီးနှလုံးထပ်မံပစ်ခတ်လာသေးတယ်လို့လည်းဆိုပါတယ်။
ကရင်ပြည်နယ်နယ်ခြားဆောင်တပ် BGF တပ်ဖွဲ့က KNU တပ်မဟာတပ်ဗအံမြို့နယ်ထဲကမိပုံးရွာမှာစစ်ကြောင်းထိုးဝင်လာပြီးတရက်ကြာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုလုပ်နေတဲ့အပြင်တိရက်ခန်နေအိမ်တလုံးကိုလည်းမိရှို့ဖျက်ဆီးသွားပါတယ်။ဒီဇင်ဘာလ10ရက်နေ့က BGF အမတ်134တပ်ခွဲနှစ်တပ်ခွဲမှုပိုတင်ဝင်းကိုတိုင်ဦးဆောင်တဲ့တပ်ဖွဲ့နဲ့ BGF အမတ်133တပ်ဖွဲ့တို့ဟာမိပုံးရွာစာတင်ကျောင်းနဲ့ပုံကြီးကျောင်းမှာဝင်ရောက်တပ်ဆွဲနေထိုင်ပြီးဒီဇင်ဘာလ17ရက်နေ့မှာနေအိမ်တလုံးမိရှို့တဲ့အပြင်လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ဒေသခံနေအိမ်တချို့လည်းထိခိုက်ပျက်စီးသွားတာရှိပါတယ်။နှစ်ဖက်ထိတွေ့ပစ်ခတ်မှုမရှိဘဲ BGF တပ်ဖက်ကကျေးရွာထဲဝင်လာပြီးရန်တမ်းပစ်ခတ်တာဖြစ်တယ်လို့အခုလိုလက်နက်ကြီးတွေရန်တမ်းပစ်ခတ်နေတာကြောင့်ဒေသခံလူထုတွေတင်းရှောင်ပေးနေရတာလည်းရှိတယ်လို့နေမြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်မှုတဦးကပြောပါတယ်
။ချင်းပြည်နယ်ကဖလန်နစ်ချင်းခရိယာအတင်းတော်ကတင်းအုပ်ဆရာဓမ္မမှုတော်ဆောင်တိတ်ခတ်တော်ရဆရာတော်ရှမ်းလျံဆန်းကိုစစ်ကောင်စီကတနစ်ကြော်ကြဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အလုတ်ကျန်းနဲ့ထောင်တာနေ့20ကျော်အမိန့်ချမှတ်လိုက်ပါတယ်။တိတ်ခတ်တော်ရဆရာတော်ရှမ်းလျံဆန်းကိုစစ်ကောင်စီကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်အပအဝင်ပုံမှန်နှစ်ခုနဲ့တရားစွဲဆိုပြီးမန္တလေးမြို့အိုးပိုထောင်ကျင်းထောင်အတွင်းတရားရုံးကနေဒီဇင်ဘာ9ရက်နေ့ကအလုတ်ကျန်းနဲ့နေ့ရှည်ထောင်တန်းချလိုက်တာလို့မိသားစုဝင်တယောက်ကပြောပါတယ်။အသက်42နှစ်အရွယ်ရှိတဲ့ဆရာတော်ရှမ်းလျံဆန်းဟာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုမရှိဘဲဓမ္မမှုတော်ကိုဆောင်ရွက်နေသူဖြစ်ပြီးတောင်မော်ဒေတာတွေမှာလည်းစင်ရဲနွမ်ပါတူတွေကိုကျမ်းမာရေးအတွက်ကူညီထောက်ပံ့ပေးနေသူဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
ကချင်နှစ်ချင်းခရိယံအဖွဲ့ KBC ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်တပ်ကတရားစွဲဆိုဖို့လှုံ့ဆော်နေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဒီဇင်ဘာလ6ရက်နေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ် KBC ကိုကချင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာကခေါ်ယူတွေ့ဆုံပြီးပြောဆိုလိုက်တာဖြစ်ပါတယ်အခုချိန်ထိတော့ဆရာတော်နဲ့တွေ့ဆုံခွင့်မရသေးတယ်လို့ဘယ်အမှုနဲ့တရားစွဲရမှာကိုတော့တဆုံတရာပြောဆိုခြင်းမရှိသေးပါဘူးတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုဒီဇင်ဘာလ9ရက်နေ့ကမန္တလေးအပီပီဆိုင်ရာလေဆိပ်မှာထိုင်းနိုင်ငံကိုကျမ်းမာရေးအတွက်ဆေးကုသဖို့ထွက်ခွာရန်စောင့်ဆိုင်းနေချိန်စစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ
်စစ်ကောင်စီတပ်ကနလကြော်ကြဖမ်းဆီးထားပြီးမိသားစုနဲ့အဆက်အသွယ်မရဖြစ်နေတဲ့ကြောက်တော်မြို့နယ်တစင်ရွာကဆန်ဆက်ပိုင်ရှင် ဦးလာမောင်တန်းနဲ့နောက်တယောက်ကိုပုံမှန်စစ်ခွန်တင်းနဲ့စစ်တပ်ကအမှုဖွင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့နှစ်ယောက်ကိုအောက်တိုဘာလ၂ရက်နေ့ကကြောက်တော်မြို့နယ်ကန်ဆောက်အခြေဆိုင်အမှတ်939တပ်ရင်းတပ်ရင်းမှုကဆွေးနွေးဖို့ရှိတယ်လို့ဖုံးဆက်ခေါ်ယူပြီးဖမ်းဆီးသွားတာဖြစ်ပါတယ်။အဲ့ဒီချိန်ကလေးကမိသားစုဝင်တွေကသူတို့နဲ့တွေ့ဆုံခွင့်ရဖို့ကြိုးစားပေမဲ့ဖမ်းထားတာမရှိဘူးလို့စစ်ကောင်စီတပ်ကအချင်းချင်းညှင်းဆိုပြီးဒီလ6ရက်နေ့မှာရုံထုတ်ခဲ့တာဖြစ်ပါတယ်။ရုံထုတ်ရမန်ယူချိန်မှာတော့ခဏသွေးခွင့်ရလိုက်တယ်လို့ဦးလာမောင်တန်းစနီးဖြစ်သူဒေါ်လာအေးဆန်းကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါလာမယ့်ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့17ချိန်မြောက်မိုးလူငယ်နေ့အခမ်းအနားကျင်းပရမှာမိုးလူငယ်တွေရဲ့လုံခြုံရေးကိုရှေ့ရှုပေးတဲ့အနေနဲ့လက်နက်ကန်အချင်းချင်းမပစ်ခတ်ကြဖို့မိုးလူငယ်စုံရက်ကမြစ်တာရက်ခံတောင်းဆိုလိုက်ပါတယ်ဘာကြောင့်အခုလိုမျိုးတောင်းဆိုရတာလဲမုံလူငယ်နဲ့အခမ်းအနားကိုဗမာကျင်းပကြမှာလဲစတာတွေကိုတော့မိရင်ကြီးကတင်ဆက်ထားပါတယ်ရှင
်လုံချုံရေးချီနေကြောင်းရေးမျိုးအရှိဖက်မှာရှိတဲ့မွန်ပြည်တစ်ပါတီထိန်းချောက်နယ်မြေမှာကျင်းပသွားမှာဖြစ်ပါတယ်ဒီမုံလူငယ်နဲ့အခမ်းအနားကောင်းကောင်းမွန်မွန်ဖြစ်မြောက်ရေးအပြင်လူမှုရေးအရာထောက်ရှုခြင်းမုံလူငယ်တွေရဲ့လုံချုံရေးကိုရှိရှုသွားအဖြစ်လက်နက်ကင်ချင်းချင်းကြားမပစ်ခတ်ဖို့အခုလိုတောင်းဆိုရတာလို့မော်လူငယ်ဖိုရမ် MYF အတွင်းရေးမှူးအဖွဲ့ဦးဆောင်ကော်မတီဝင်နိုင်ချစ်ကျွန်းကအခုလိုပြပါဗျ
။မော်လူငယ်နေ့အခါနာဒီလုံချုံကြီးအရချောချောမွေ့မွေ့လန်ခီးမှာကျွန်တော်လူငယ်တွေတော်လာဝင်ထွက်လို့ရအောင်ဆိုပြီးတော့ဒီစကားစပတ်မှာရောနောက်တော့တစ်ဖက်ကတော်လှန်ရေးတပ်ဖွဲ့တွေဘက်ကရောပေါ့နော်ကျွန်တော်တောင်းဆိုထားတယ်ကျွန်တော်တို့ကအတိတ်ကဒီခန္ဓာအအောင်မြင်မြင်ဖြစ်မြောက်ပေါ်တော့ပဲကျွန်တော်တို့အတိတ်ကရွေးချက်နဲ့သူတို့စီယူစာပို့ထားတာပါ
ရေးမြွနယ်မှာစစ်ကောင်စီနဲ့တော်လိုင်းရေးတပ်ဖွဲ့ဝင်တွေကြားမကြာခဏပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာမျိုးရှိတဲ့အတွက်အခမ်းအနားနဲ့လုံခြုံရေးကိုထောက်ရှုခြင်းအပြင်နှစ်ဖက်တပ်ဖွဲ့လက်နက်ကင်တွေပြစ်ခတ်တာမျိုးမလုပ်ကြဖို့မွန်လူငယ်ဖိုရမ်ကဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်တောင်းဆိုလိုက်တာပါအခမ်းအနားကိုတော့ရေးမြွနယ်မွန်လူငယ်ပင်ခရစစ်ကြောင်းတွေအထက်ကပါဝင်ချီတက်သွားဖို့ရှိပြီးအနေနဲ့ရရက်ကမွန်လူငယ်အဖွဲ့စည်းတွေအပြင်ဒေသတွင်းကတိုင်းနာလူငယ်ဖွဲ့စည်းတွေကိုလည်းဖိတ်ကြားထားတယ်လို့ပြန်ကြားရေးဆက်ကော်မတီဝင်ရေးမြို့နယ်မွန်လူငယ်ကောင်းဆောင်မိကလျာဏွန်ကအခုလိုပြောပါတယ်
။ဒီမှာဆိုလို့ရှိရင်ဒီတိုင်းမွန်အားရနဲ့များဆိုတော့ဒီလိုပေါ့လူငယ်တွေအကောင်လုံးကလည်းလာမယ်လို့မျှော်လင့်ပါတယ်။ဒါပြလို့ရှိရင်ဟိုဒီတိုင်းအမျိုးသမီးနဲ့အမျိုးသားနဲ့တီထားခွဲခြားထားတော့မရှိဘူးပေါ့နော်။ဒီတခြားမြို့နယ်ကဧည့်သည်တွေပြလို့ရှိရင်ဟိုလူငယ်အသီးသီးတွေပေါ့နော်အကောင်လုံးကြိုးဆိုပါတယ်ပြလို့ရှိရင်ဟိုလုံထုံရေးအပိုင်းရောနေရာစနစ်တကျအကောင်လုံးဆီစဉ်ထားတဲ့ကြောင့်မပါမှာဆိတ်မပူနေပေါ့နော
်လွတ်လပ်ရေးအကျိုးခဲ့1946ခုနှစ်ဒီဇင်ဘာလ28ရက်နေ့မော်လမြိုင်မြို့မှာပထမအကြိမ်မော်လူငယ်ညီလာခံကျင်းပခဲ့တာကိုမော်လူငယ်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပြီးကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2012ခုနှစ်ကနေမော်လူငယ်နေ့ကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်လက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေကိုဒုတိယဒဏ်စာပုံစံမျိုးထားတဲ့အပြင်လွယ်မားနေတဲ့ဒလိထုံနှန်းတွေကလည်းအမျိုးသမီးတွေအပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေချိုးဖောက်ခံရမှုတွေကိုပို့ပြီးတော့ဆိုးရွားစေတာဖြစ်တယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမည်အနေတင်ဆက်ထားပါတယ်ဖော်ဝါရကြီးစိုးမှုနဲ့ဆက်ပရော့သွားနေသေးတာကြောင့်အမျိုးသမီးတွေဟာဒုတိယတန်းစားနေရာမျိုးမှာပဲဆက်ပရော့ရှိနေသေးတာလို့ကရင်အမျိုးသမီးအစည်းအရုံးတွဲဖက်အတွင်းရေးမှူးတက်မူအင်ဂျလာကပြောပါတယ်
။ဆိုကျွန်မတို့ဒီခုနလိုမျိုးချို့လွဲမနေတဲ့ဒလိထုံတဲ့အယူအဆတွေးခေါ်ပြီးဖော်ဝါရကြီးစိုးတဲ့ဒီမြန်မာနိုင်ငံရဲ့သွားနေတဲ့ဒီအတိတ်ကပေါ့နော်မြန်မာနိုင်ငံရဲ့အခြေအနေတွေကကျွန်မတို့ဒီအမျိုးသမီးကိုဒုတိယလူတန်းစားအဖြစ်ဒီတက်မှတ်ပြီးတော့မှဆက်ဆံတယ်တက်မှတ်ခဲ့တယ်ဆိုတော့ဒီရဲ့ delete ဒီရဲ့ delete တွေကိုကျမတို့ကနှစ်ပေါင်း10စုနှစ်များစွာကိုဖြတ်တန်းခဲ့ရတယ်အတွေ့အကြုံလို့ကျမတို့ရဲ့အရန်ခောက်ယူကြိုးသွားယူပေါ့
လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့တွဲဖက်အထွေထွေအတွင်ရေးမှူးနှင်းနှင်းမွေကအမျိုးသမီးတွေအပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေရောကြသွားစေဖို့အမျိုးသမီးတွေရဲ့အခွင့်အရေးတွေကိုအားလုံးကလေးစားလာကြဖို့အတွက်အမျိုးသားတွေကိုယ်တိုင်ပါဝင်ဖို့တိုက်တွန်းပြောဆိုလိုက်ပါတယ်
မျိုးသားများကိုယ်တိုင်ကလည်းဝိုင်းပြီးတော့ကူညီတာမျိုးပဲဖြစ်ဖြစ်ပေါ့နော်ဒီမျိုးတော်လိုက်အစမှာကျွန်တော်တို့လုပ်ခဲ့ကြတယ်လို့ပဲငါတို့ထမင်းငါတို့အလံငါတို့အောင်ပွဲမှာအမျိုးသားတွေကိုယ်တိုင်ထမင်းကိုခေါင်းပေါင်းပေါင်းပြီးတော့ထွက်ခဲ့ကြတဲ့အခြေအနေမျိုးဒီအတွေးခေါ်တော်လိုက်မျိုးကိုအားလုံးကဝိုင်းပြီးတော့ဆက်လက်ပြီးလှုပ်ဆောင်ကြမယ်ဆိုလို့ရှိရင်တော့တိတ်ပြီးတော့မကြတဲ့ကာလမှာတော့ပျောက်သွားနိုင်တယ်သို့ဒီမို့နည်းသွားနိုင်မှာကျွန်မကတော့ယူဆပါတယ်ရှင့်
မျိုးသမီးတွေအပေါ်အကြံဖတ်မှုတွေကတော့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာစီးပွားရေးဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာပုံစံအမျိုးမျိုးရှိနေပြီးမကြာခဏဆိုသလိုမိသားစုတွင်ဒါမှမဟုတ်လုပ်ငန်းခွင်တွေမှာပါရှိနေတာလို့ဆိုကြပါတယ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP အနေနဲ့အမျိုးသမီးတွေအပေါ်အကြံဖတ်မှုပပျောက်ရေးနေ့မှာတရားမျှတမှုတာဝန်ခံမှုပြစ်ဒဏ်ကင်းလွတ်ခွင့်များအဆုံးသတ်ခြင်းဆိုတဲ့စာပုံနဲ့16ရက်တာလှုပ်ရှားမှုဖဲချိုးဖြူလှုပ်ရှားမှုအပါအဝင်ချားလှူရှာမှုတွေကိုဒီဇင်ဘာလ10ရက်နေ့အထိလှုပ်ဆောင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်လက်ထက်အဆက်ဆက်အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမတရားပြုကျင့်မှုတွေအများကြီးရှိခဲ့ပြီးမဲ့လဲကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေကတော့ဒီနေ့အချိန်ထိအပြည့်ဝမရရှိသေးသလိုကျူးလွန်သူတွေကလည်းတစုံတရာအေးအေးယူခံရတာမျိုးမရှိသေးပဲလွမြောက်နေစေဖြစ်တယ်လို့ WLB ကထုတ်ပြန်ပြောဆိုထားပါတယ်အခုဆက်ပြီးသတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့မှာစစ်တပ်ကထိရမြက်လီတပ်စခန်းနေရာတွေကိုဝင်းဟင်အပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ကရီနီပြည်ဒီမော့ဆိုမြို့နယ်ထက်မှာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြောင့်အရက်သားတယောက်ထိမှန်သေဆုံးခဲ့ပါတယ
်။တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။သတင်းပတ်ဆင်ခဏတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တောက်ကြနေမနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာဝိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ခင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ3248တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါအောင်ရှင
်။မြန်မာစစ်ကောင်စီက၈နှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုဥရောပတမကEU နဲ့အတူလက်မခံပဲဆန့်ကျင်ဖို့အရှိတောင်အရှနိုင်ငံများအသင်းအာဆီယံကို EU ကတိုက်တွန်းလိုက်ပါတယ်2023ခုနှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာရွေးကောက်ပွဲအဖြစ်တောင်မခေါ်နိုင်တဲ့ကြောင့် EU နဲ့အာဆီယံတို့ကရှင်းရှင်းလင်းလင်းတညီတညွတ်ထဲလက်မခံဖို့လိုအပ်ပါတယ်လို့ EU ပါလီမန်ဒုတိယဥက္ကဋ္ဌဟိုင်ဒင်ဟူတဲလာကထိပ်သီးအစည်းအဝေးမတိုင်ခင်မှာပြောဆိုလိုက်ပါတယ်အာဆီယံနဲ့ EU တန်တမန်ဆက်ဆံရေး45နှစ်ပြည့်အဖြစ်ဘယ်ဂျီယံနိုင်ငံဘရဆဲမြို့ကထိပ်သီးအစည်းအဝေးမှာပြီးခဲ့တဲ့နှစ်ကစစ်အာဏာသိမ်းပြီးအုပ်ချုပ်နေတဲ့စစ်ကောင်စီတာဝန်ရှိသူတွေကိုတော့ဖိတ်ကြားမထားပါဘူးခင်ဗျာမြန်မာစစ်ကောင်စီရဲ့ပြစ်မှုကျူးလွန်မှုကနေကင်းလွတ်ခွင့်ရရှိနေမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကအဆုံးသတ်နိုင်တယ်လို့ရပ်ဆိုင်းသွားအောင်လဲလှုံ့ဆော်ရမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီSACM ကမနေ့ကဒီဇင်ဘာ15ရက်နေ့ကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်2022ခုနှစ်တနှစ်ပတ်လုံးမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်တပ်ဖြတ်မှုတွေကျူးလွန်နေတာဖြစ်ပြီးဒါကိုတာဝန်ခံတာဝန်ယူမှုရှိအောင်လုပ်မပေးနိုင်တဲ့၍ဆက်လက်ကျူးလွန်နေအောင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်ဒီနှစ်ထဲမြန်မာလူအခွင့်အရေးအခြေအနေဟာပိုပြီးတောင်ဆိုးလာနေပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူ့ရဲ့ဗိုလ်ချုပ်တွေဟာမြန်မာပြည်သူတွေအပေါ်ရက်ဆက်စွာဆက်လက်တပ်ဖြတ်အုပ်ချုပ်နေတာကြောင့်ဒါတွေကို ICC နိုင်ငံတကာတရားရုံးမှာတရားမျှတမှုရရှိအောင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တန်နိုင်တာအလုံးလှုံ့ဆော်ပေးဖို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကတိုက်တွန်းလိုက်ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုခင်မောင်စွန်မင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဂျိုနသန်ဝေါ်ကာတို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင် အတွက်ကျေးဇူးပါကျမသင်ကြီးထိုက်ပါရှင
This program has come to you from the Voice of America, Washington.